ဂျစ်နိုင်ငံမှာတော့ယာရုကနေပြီးတော့ဖေရှားခံခဲ့ရတဲ့သမရမိုဟာမက်မော်စီကိုထောက်ခံသူတွေနဲ့ရဲတွေကြားမှာအပြန်အလှန်တိုက်ခိုက်မှုတွေဖြစ်တာကြောင့်လူ90ထက်မနည်းသေဆုံးပြီးတော့200ကျော်ထိခိုက်ဒဏ်ရာရခဲ့တယ်လို့အီဂျစ်တာဝန်ရှိသူတွေကပြောပါတယ်။အကြမ်းဖက်မှုအများစုဟာကယ်ရူမြို့မှာတနင်္ဂနွေနေ့ကဖြစ်ပွားခဲ့တာပါ။အာရက်အစ္စရေးစစ်ပွဲ240ပြည့်အထိမ်းမှတ်အများပြည်သူအားလည်းရဲ့ပွဲဆင်းရဲနေကြတဲ့အချိန်မှာပဲဒီစစ်တပ်လူလာတဲ့ချီတက်လန်းလျှောက်လာသူတွေနဲ့အစ္စလာမစ်တွေကြားမှာလမ်းပေါ်မှာအပြန်အလှန်တိုက်ခိုက်မှုတွေဖြစ်ခဲ့ပါတယ်။တဖက်နဲ့တစ်ဖက်ဂဲရီလီကွာရီနောက် guest တန်းွေဘုံနေနဲ့အပြန်အလှန်ပစ်ပေါက်ခဲ့ကြပါတယ်။သမရဟောင်းမော်စီကိုထောက်ခံသူတွေကိုလုံညုံရဲကနေပြီးတော့မြေယူဘုံတုံးပြီးတော့မောင်းထုတ်ပစ်ခဲ့ရပါတယ်။ August လတုန်းကလူရာကနန်းတည်ဆုံခဲ့ရတဲ့ဆနပြမှုတွေကိုဒီလုံညုံတက်ကနေပြီးတော့အကြမ်းဖက်နှိမ်နှင်းပြီးတဲ့နောက်ပိုင်းအခုဒီတနင်္ဂနွေနေ့ဆနပြတာဟာအကြီးမားဆုံးဖြစ်ရဖြစ်ပါတယ်။စစ်တပ်ကတင်ထားတဲ့ဂျာဖြတ်အစိုးရအနေနဲ့ကအခုဒီတနင်္ဂနွေအများအားလိုက်ရဲ့နေ့မှာလူလူကနေပြီးတော့စစ်ကောင်းဆောင်ဗိုလ်ချုပ်ကြီး Abdul Father El Sisi ကိုဘလောက်ထောက်ခံလဲဆိုတာကိုပြဖို့အတွက်မျှော်လင့်ဆောင်ရွက်နေတာပါ။ဒါပေမဲ့လည်းသမရဟောင်းမော်စီလိုလာတဲ့မွတ်စလင်ညီကိုရောမြအဖွဲ့ကလည်းစစ်အာဏာသိမ်းမှုကိုစန့်ကျင်တဲ့ချီတက်ဆန္ဒပြမှုတွေလုပ်ဖို့စီအောင်လှုံ့ဆော်သွားခဲ့တာပါ။